စင်ကာပူနိုင်ငံမှာဇွန်လ12ရက်နေ့မှာကျင်းပမယ့်အမေရိကန်နဲ့မြောက်ကိုရီးယားနှစ်နိုင်ငံထိပ်သီးဆွေးနွေးပွဲအတွက်အင်ရှင်အဖြစ်အကောင်းဆုံးဖြစ်အောင်စီစဉ်ဆောင်ရွက်သွားမှာဖြစ်တယ်လို့စင်ကာပူကော်ဂရေးဝန်ကြီးနက်အန်ဟန်ကစနေနေ့ကပြောကြားလိုက်ပါတယ်။ဒါ့အပြင်ဒီထိပ်သီးဆွေးနွေးပွဲဖြစ်မြောက်ဖို့စင်ကာပူနိုင်ငံအနေနဲ့တက်နိုင်သမျှပါဝင်ကူညီလိုကြောင်းလည်းသူကပြောပါတယ်။လက်ရှိစင်ကာပူမှာကျင်းပနေတဲ့ဒေတာတွင်လုံခြုံရေးဆိုင်ရာရှန်ဂရီလာနှစ်ပတ်လည်ညီလာခံရဲ့ပြင်ပသတင်းတောက်တွေနဲ့တွေ့ဆုံရမှာပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ဘက်ကဖျက်သိမ်းခဲ့တဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့နျူကလ িয়ার လက်နက်အရေးသမိုင်းဝင်ထိပ်သီးဆွေးနွေးပွဲကိုငကိုစီစဉ်ထားတဲ့အတိုင်းပြန်လုပ်မယ်လို့တောက်ကြာနေကထရန့်ကနေကြေညာပြီးတဲ့နောက်စင်ကာပူကာကွယ်ရေးဝန်ကြီးကအခုလိုမှတ်ချက်ပေးခဲ့တာဖြစ်ပါတယ်။အလားတူတောင်ကိုရီးယား၊ဂျပန်နဲ့ကနေဒါကာကွယ်ရေးဝန်ကြီးတွေကလည်းမြောက်ကိုရီးယားနဲ့ထိပ်သီးစည်းဝေးပွဲအရင်အစီအစဉ်တိုင်းပြုလုပ်သွားမှာဖြစ်တဲ့ဆိုတဲ့အမေရိကန်သမ္မတရဲ့ကြေညာချက်ကိုအတိအကျကြိုဆိုခဲ့ကြပါတယ်။နီဝရေအရစစ်ဖြစ်နေတဲ့နှစ်နိုင်ငံခေါင်းဆောင်တွေပထမဆုံးချိန်စင်ကာပူနိုင်ငံမှာဂျွန်လ12ရက်နေ့မှာတွေ့ဆုံမဲ့ကိစ္စဟာမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ကိုအဆုံးသတ်စေရေးလုပ်ငန်းစဉ်စတင်လိုက်တဲ့အတိတ်ပဲတက်ရောက်နေပါတယ်။ကင်အနေနဲ့လည်းဒီမှန်းချက်အပေါ်မှာအခိုင်အမာရပ်တည်မယ်လို့သူ့အနေနဲ့ယုံကြည်ကြောင်းထရန့်ကပြောပါတယ်ရှင်။